ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်တွင်းကရေထွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံကမြန်မာနိုင်ငံသား20ကျော်ဟာအလုပ်လုပ်ခွင့်စာရွက်စာရင်အတုတွေကင်ဆောင်တာ
တွေ့ကိုဒီစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ရှင်ရောအလုပ်သမားတွေပါအမှုတုံးမှုနဲ့တရားစွဲဆိုခံထားရပါတယ်ဒီသတင်းကိုVOA သတင်းတောက်မအေးမာကပြောပြပါပါထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်ခုတ်ခံမြို့ကရေရွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံမှာလုပ်ကိုင်နေတဲ့မြန်မာနိုင်ငံသား80ကျော်ကိုစမုတ်စခွန်မြို့ပိုင်ဝီဒါဆောက်ဝီကျစ်စံစီရဲ့အမိန့်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေအလ စစ်သေးချိန်မှာတရားမဝင်ခိုးဝင်လာပြီးဆရက်ဆာလန်အတုတွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား20ကျော်ကိုဖမ်းဆီးခဲ့တာပါသူတို့ကင်ဆောင်ထားတဲ့အထောက်အထားတွေဟာပထမစရင်ပေးသွင်းထားတဲ့ရုပ်ရည်နဲ့အသက်လွဲချော်နေတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ပါတယ်စမုတ်စခွန်ခရိုင်ကအလုသမားဆိုင်ရာခရိုင်မှုကိုတွေ့ဆုံပြီးဖမ်းဆီးခံရတဲ့အလုသမားတွေကိစ္စကိုပြောဆိုဆွေးနွေးခဲ့ကြောင်းရှေ့တောင်းလူသမားခွင့်ရေးခွင့်ရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
ဒီကျန်ငါတို့ခေါ်တဲ့အလို့သမားဆီရင်ဟူဝန်ဒီမပြောတာက23ဦးလို့ပြောတယ်ကြာသူပြောချက်မှာတော့အဲ့တော့23ဦးပါတဲ့ထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်လာတဲ့အမှုတခုတည်းဆိုရင်နည်းနည်းပေါ့တယ်ပေါ့ဗျာသူပြောချင်တာအဲ့လိုအမှုအပြင်ခုထပ်မံကျူးလွန်လာတာအဲ့လိုကားတွေတော့ဆစ်ဆီးလိုက်တဲ့ခမာတဲ့တပါးသူရဲ့ဆာရွက်ဆာတန်းတွေကိုညို့ပက်ပက်ပြီးမှသူတို့ဆာရွက်ဆာတန်းမှာဆိုတော့လုလုပ်ရတဲ့ခမာအသေးစိတ်ကွန်မြူနီဆစ်ဆီးလိုက်တဲ့ခမာသူကသူငယ်ရဲ့ဆာရွက်ဆာတန်းကိုကန်ဆောင်တဲ့တကြောင်ဒါဂျာဇူမှုရောက်တယ်ဆိုတာမျိုးပါပြောပြပြအကြီးမတွေ့လိုက်တယ်ခင်ဗျာဟုတ်ကဲ့ဟိုဒါကိုခင်ဗျားတို့မြန်မာလူမှုအတိုင်းဝန်းရလက်တက်ဆိုင်ရမြန်မာတိုင်းရင်းတွေကဒီနှစ်ချိတ်ဆက်ပြီးမှဒါမျိုးတွေဟိုအသိပညာပေးလို့ဖို့ပေါ့နော်ဟိုအကြောင်းမျိုးကြောင့်အလုတ်ကန်ခက်ခဲလို့ခိုးဝင်လာတယ်ဆိုတာမျိုးလည်းမဖြစ်သင့်ဘူးပေါ့တရားဝင် MOU ခေါ်နိုင်ရေးပြောက်တယ်သူစူးစမ်းနေတယ်ပေါ့အဲ့လိုတရားဝင်လမ်းကြောင်းနေမှုဝင်နေပေါ့အခုဝင်လာပြီးကမှအခုတရားဆက်ရဆက်တမ်းမျိုးအထူးကန်ဆောင်နေတဲ့ပုံမှန်အန်ဒီကြီးတဲ့ပုံမှန်ပြင်းမှုတွေမြောက်တယ်ဆိုတဲ့အကြောင်းကိုပြောနေပါတယ်ခင်ဗျာ
မြန်မာနိုင်ငံသားတွေဟာမိမိဆိုင်ရဆိုင်ရမဟုတ်ပဲတပ်တွေကအထောက်အထားများကိုကန့်ဆောင်ထားမှုခွင့်ပြုချက်မရှိပဲဝင်ရောက်အလုပ်လုပ်ကင်နေမှုအပြင်နိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေနဲ့ပါတရားစွဲဆိုခံရမှာဖြစ်ပြီးအမှုထင်ရှားပါကထောင်ဒဏ်2နှစ်အပြင်ငွေဒဏ်ဘက်ငွေသိမ်းကဏ္ဍအထိပေးဆောင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုလက်ခံပြီးအလုပ်ပေးထားတဲ့လုပ်ငန်းရှင်ကိုလည်းတရားမဝင်အလုပ်သမားတွေကိုခိုင်းစေမှုဥပဒေ FBE2522နဲ့ရုံးတင်တရားဆွဲဆိုသွားမှာဖြစ်တယ်ဆိုပြီးနေမြေကန်ရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံတွင်းကိုဒီလပိုင်းမှာပဲတရားမဝင်ခိုးဝင်လို့ဖမ်းမိသူ4000တက်မနည်းရှိနေပြီးနောက်ထပ်ခိုးဝင်သူတွေလည်းနေစဉ်ရှိနေပါတယ်။ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ကောရှေ့ပြောင်းမြန်မာအလို့သမား3000တက်မနည်းအလို့လောက်ကန်နေကြတာဖြစ်ပါတယ်ရှင်။